တရုတ်နိုင်ငံယူနန်နယ်ဇက်ကစက်ရုံတွေမှာတွားပြီးတော့အလုပ်လုပ်နေတဲ့မြန်မာအလုပ်သမားတွေကိုတရုတ်အလုပ်ရှင်တွေကတရားမဝင်အလုပ်သမားတွေလို့သဘောထားဆက်ဆံနေတယ်လို့ပြောပါတယ်။တရုတ်မြန်မာနှစ်နိုင်ငံအလုပ်သမားစေလွှတ်ရေး MOU သဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ကြားကပဲအခုလိုပြုမှုဆက်ဆံနေတာဟာအလုပ်သမားအခွင့်အရေးချိုးဖောက်ရာရောက်တယ်လို့အလုပ်သမားရေးရာအဖွဲ့တွေကပြောပါတယ်။တရုတ်နိုင်ငံထဲမှာမြန်မာအလုပ်သမားတွေကြုံတွေ့နေရတဲ့အခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငိမ့်ချန်းကတင်ပြပေးပါမယ်။
တရုတ်မြန်မာနယ်စပ်ကဆက်ယုံအလုပ်ယုံတွေမှာမြန်မာအလုပ်သမားတွေလစာအပြည့်မရပဲအချိန်ပြည့်စေခိုင်းခံနေရတဲ့အတွက်နှစ်နိုင်ငံရေးထိုးထားတဲ့အလုပ်သမားစီလိုရေးနားလည်မှု MOU ရေးထိုးထားတဲ့ကိစ္စကိုအလုပ်သမားတွေကဝေဖန်လာကြပါတယ်။လောက်ခနဲ့အလုပ်ချိန်တွေမှာဘလို့နားလည်မှုနဲ့ညှိနှိုင်းထားသလဲဆိုတာပွင့်လင်းမှုမရှိသလိုမြန်မာအလုပ်သမားတွေကိုတရားမဝင်အလုပ်သမားသဘောမျိုးအလုပ်ရှင်တွေကသတ်မှတ်ထားတဲ့အကြောင်းမြန်မာအလုပ်သမားတို့က VOA ကိုပြောပါတယ
်။ MOU စာချုပ်ကိုတည်တည်ချာချာချုပ်တဲ့သဘောမျိုးမဟုတ်ဘဲနဲ့အမှုစားစားလှလို့လို့ဘယ်ညောက်ဆီလို့လို့ဘယ်ညောက်ကအဆင်ပြေသွားရဆိုတော့ resource တွေလည်းမရှိဘူးပေါ့နော်အဲခါကျတော့လုံးဝအခွင့်အရေးပါရဘာတစ်ခုမှတောင်းဆိုလို့ရမှာမဟုတ်ပါဘူးဒီစရောက်တော့အရင်ကျွန်တော်တို့ကနားထောင်မကောင်းတဲ့စကားနဲ့ပြောဆိုကျွန်တော်ခစ်တစ်ကြုံတမျိုးပဲဖြစ်သွားပါပြီဒီလိုမှာသူတို့ကထိုင်ဆိုထိုင်ထဆိုထအဲမျိုးပဲပြောရတော့မှာဥပမာဆိုပါဆိုထိုင်ဆိုရှင်ကျွန်တော်တို့အေကိုရင်းမင်းတို့ဘာလို့ကုညီပုံစံတို့ဒီတရုတ်ပြည်မှာကုညီမဲ့အဖွဲ့အစည်းမရှိပါဘူးအခုဒီထဲမှာရှိတယ်ဆိုတာလေဤရောပြမဲ့လူတွေကိုကိုကြီးရဲ့ဒီပြာဟိတာတင်တော့ပဲရှိရတယ်။ဒါမျိုးကိုကြီးမဆိုဒီနေ့ဒီနေ့လေးခွင့်လာဖို့ရှိမှအဆင်ပြေပဲပေါ့နော်။သူရိုးကြတော့သားပါတော့။ဒီလောက်တမအခွင့်အရေးပါနေလူအခွင့်အရေးပါနေတောင်းဆိုလို့ရဒီတရုတ်ပြည်မှာဒါတွေတောင်းဆိုလို့လုံးဝလုံးဝမရပါဘူး
။တရုတ်ဆိုရဟာကိုဗစ်ကာလနောက်ပိုင်းအချိန်ကျနေတဲ့ယူနန်ပြည်နယ်တွေကကုန်ထုတ်လုပ်ငန်းတွေကိုပြန်ပြီးလည်ပတ်အောင်မြန်မာအလုပ်သမားတွေကို MOU စာချုပ်နဲ့တရားဝင်ခေါ်ယူဖို့2024ခုနှစ်နှစ်စမှာဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီနောက်မကြခင်မှာပဲမြန်မာဘက်နဲ့ယူနန်အစိုးရတာဝန်ရှိသူတွေကနှစ်နိုင်ငံနားလည်မှုစာချုပ် MOU ကိုရေးထိုးလိုက်ပါတယ်ဒီကိစ္စကိုစစ်ကောင်စီရဲ့မြန်မာအလုံသမားရေးဌာနဘက်က VOA ကိုအတည်ပြုပြောပါတယ
်တရုတ်ကတော့ကျွန်တော်ယူနန်ပြည်နယ်တွေကဒဲဟုံပြည်နယ်ဖွဲပေါ့အဲ့ဒီမှာရှိတဲ့တမှုဆောင်ကိုအဲကျွန်တော်တို့မြန်မာအလုံသမားတွေလာလို့ဖို့ဆိုပြီးတော့သူတို့နဲ့အဲကျွန်တော်တို့ဒီစံပြည်နယ်အစိုးရနဲ့ MOU ထိုးပြီးပါဒီပြည်ဝင်ဒီစာဆိုင်ရာကိစ္စရက်ဒီအနိုင်ငံဘူးလက်မှတ်ကိုင်ဆောင်မှုဆိုင်ရာကိစ္စရက်ဒီအဒါတွေကတော့ process ကိုအနားအဟုတ်မှာဖြစ်ပါလေပြောရင်တော့ဒီတရုတ်နိုင်ငံမူဝါဒအရာကလည်းဒီဘိုးအစိုးရကထုတ်တင်ထားတဲ့ဒီဝင်ခွင့်နဲ့ဗီဇာစံတမှုဆိုင်ရာ passport ဒီလူချက်ဆိုင်ရာကအောက်ဒီနယ်ကွဲတွေမှာလုပ်နိုင်ခွင့်မရှိဘူးအဲ့တော့ဘိုးအစိုးရရဲ့သဘောထားနဲ့သူတို့ရဲ့အတူပြုချက်သဘောတူညီမှုကပို့ပြီးတော့အခက်အခဲကြတယ်လို့ဒီလိုပဲပြောရမှာဖြစ်ပါတ
ယ်။အလုံသမားရေးဌာနကပြောပြသလိုပဲတရုတ်ဗဟိုအစိုးရကတရားဝင်အလုံသမားတွေရဲ့ဗီဇာကိစ္စကိုထိန်းချုပ်ထားပြီးတာဝန်ယူလုံဆောင်ပေးတာမရှိသလိုအောက်ကဘီနယ်တွေကလည်းလုံပိုင်ခွင့်မရှိပါဘူး။ဒါကြောင့်တပတ်နေထိုင်ခွင့်တစ်နှစ်နေထိုင်ခွင့်စတာတွေနဲ့အလုံလာလုံတဲ့မြန်မာနိုင်ငံသားမှန်သမျှတရားမဝင်အလုံသမားသဘောမျိုးသတ်မှတ်ခံထားနေရတဲ့အကြောင်းလုံသမားသမဂ္ဂအဖွဲ့တွေကပြောပါတယ်။ယူနန်ပြည်နယ်မန်စီမြို့ကဟန်ဘိုအထက်ချုပ်ဆက်ယုံတစ်ရဲ့ဆက်လိုင်း32လိုင်းကိုမြန်မာအလုံသမား1000ကျော်နဲ့လဲပတ်နေတာပါအလုံသမားတယောက်ကိုလစာယွမ်1800ကနေ4000ကျားပဲပေးမယ်လို့စာချုပ်ချုပ်ခဲ့ပေမဲ့စက်ရုံဖွင့်ပြီးတစ်နှစ်ပြည့်တဲ့အချိန်အထိယွမ်1500ပဲပေးခဲ့တာပါမြန်မာနိုင်ငံအလင်းသစ်အလုံသမားသမဂ္ဂများအဖွဲ့ချုပ်ရဲ့တွဲပတ်ဥက္ကဋ္ဌမတ်တင်တင်ဝေကအခုလိုပြောပါတယ
်လက်ရှိအချိန်ထိတရုတ်ပြည်မှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမားတွေချိုးဖောက်ခံရမှုနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းနိုင်မနည်းလမ်းကတော့မရှိသေးဘူးပေါ့နော်ပြန်ပြောတဲ့စူပါတွေဆိုရင်လည်းချက်ချင်းရဲကိုခေါ်ပြီးတော့အချုပ်တဲထည့်ပြီးတညအိတ်ခိုင်းနေပေါ့နော်အဲနောက်ရကြရင်မြန်မာပြည်ပြန်ပို့တာမျိုးတွေလည်းရှိတယ်ပေါ့နော်ယူနန်ပြည်နယ်ရဲ့ရင်ကျမ်းမြို့မှာဆိုရင်လေဆန္ဒပြပြီးတောင်းဆိုမှုလုပ်ကြရတယ်ပေါ့နော်အလုသမား300ကဥဆောင်တဲ့အလုသမား9ယောက်ကိုလည်းဒီတိုင်းပဲမြန်မာပြည်ကိုပြန်ပြီးအပို့ခံရတာရှိတယ်ပေါ့နော်ဒါပြီးခဲ့တဲ့ဒီ2023ဒီမတ်လမှာဆိုရင်လေဒီအလုသမား900ကျော်ကလောက်ခလာစာတောင်းဆိုတာနဲ့ပတ်သက်ပြီးတော့ဒါဆေးကြရဲဆိုပြီးတော့အကြောင်းပြချက်နဲ့အလုသမားတွေ200ကျော် 300ကျော်ပြန်ပြီးလွတ်တိုင်လည်းရှိတယ်ပေါ့နော
်ဆွေလီရင်ကျမ်းမန်စီကျမ်းဖုံထိန်ချုံစားတဲ့ယူနန်နယ်စပ်မြို့တွေမှာမြန်မာတွေအများဆုံးအလုပ်လုပ်နေကြတာပါတချို့အထက်ချုပ်ဆက်ယုံတွေဟာမြန်မာနိုင်ငံထဲမှာရပ်တည်လို့မရတာကြောင့်တရုတ်နယ်စပ်မှာပြောင်းရွှေ့ဖွင့်လှစ်ပြီးလုပ်ငန်းကျွမ်းကျင်တဲ့မြန်မာအလုပ်သမားတွေကိုပြန်ပြီးခေါ်နေကြတာလို့အလုပ်သမားတွေက VOA ကိုပြောပါတယ်ခင်ဗျာ